Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့မနေ့ဖြစ်အစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စံမိုးရပါခင်ဗျာအခုမနက်ခင်းစီစဉ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထွေးချတဲ့သတင်းတွေကတော့အမေရိကန်ရုပ်ောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာနဲ့တူးချင်းထံပြီးမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတထွန်းကပြောပါတယ်အေပက်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားပါပြီမြန်မာနိုင်ငံကခိုးသွင်းလာတဲ့ရွှေတွေအိန္ဒိယရဲ့တပ်ဖွဲ့ကဖမ်းမိလိုက်ပါတယ်ဒီလိုထွေးချတဲ့သတင်းတွေကိုတော့ကိုညာဝင်းရောင်နဲ့အတူတင်ပြပေးသွားမှာခင
်ဗျဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့ဒီနောက်ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်93ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ပေါ့
နိုင်ငံရေးသဘောအဓိကပါတာပေါ့နော်အမားတော့သူ့ရဲ့ပုံမှန်လုပ်ရမယ်ဆွေးနွေးရမယ်နေရာဂျနီဗာလူခွင့်ရေးကောင်စီဒါပေမဲ့ထွေထွေညီလာခံကို
ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တူစွန့်ရဲ့ပြောကြားချက်ဖြစ်ပါတယ်သတင်းတော်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အရာပြင်အမေရိကန်ပြည်ထောင်စုတခွင်မှာလေရင်ခီးနဲ့လိုက်လံရောင်းချနေတဲ့ပေပြုတ်တဲကြီးကိုမောင်မောင်သိန်းနဲ့တွေ့ဆုံမြန်မာကန်အစီအစဉ်မြန်မာပြည်ကပေးစာဦးစီးသူအောင်မြင့်ရဲ့ပြည်ပြင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစာတဲ့ပတ်စင်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ကိုရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေအကြောင်းစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တူးချင်းထိုင်ပြီးမေးခွန်းတွေကိုမေးမြန်းခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးမှုရဲ့မေးခွန်းတွေကိုစာနဲ့ရေးပြီးဖြေကြားထားခြင်းဟာသူ့ရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်တယ်လို့တနည်းအားဖြင့်သမ္မတထရန့်ကပြောကြားလိုက်တာလည်းဖြစ်ပါတယ်။သူ့ကိုမေးတဲ့နဲ့မေးခွန်းတွေကိုအပြည့်အစုံဖြေကြားပေးပြီးဖြစ်ကြောင်းဒါဟာနောက်ဆုံးလှုပ်ဆောင်ခြင်းဖြစ်တဲ့အကြောင်း Fox သတင်းဌာနက Chris Wallace နဲ့ပြုလုပ်တဲ့တင်းငွေမေးမြန်းခန်းအစီအစဉ်မှာသမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါ။သူ့ရဲ့ရှင်းနေတွေကမစ္စတာမူလာရဲ့နှစ်ဒါဇင်လောက်ရှိတဲ့မေးခွန်းတွေကိုဖြေဆိုပြန်ကြားနိုင်ဖို့လှုပ်ဆောင်နေကြပြီဖြစ်ကြောင်းနဲ့ရှင်းနေတွေဟာသူ့ရေးခိုင်းတဲ့အဖြေတွေကိုပဲရေးနေကြခြင်းဖြစ်တဲ့အကြောင်းသူ့အတွက်မေးခွန်းတွေဟာမခက်ခဲကြောင်းတောက်ကြံတွေကအင်ပြူတော်မှာမေးမြန်းအပြီးတင်းငွေတွေကအတန်လွင်ခဲ့တဲ့အဲ့ဒီမေးမြန်းကမှသမ္မတထရန့်ကဖြေကြားထားပါတယ်။သမ္မတရဲ့အဖြေတွေကိုလာမယ့်ရက်ပိုင်းအတွင်းအကြောင်းပြန်နိုင်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ရှင့်နေရူဒီဂျူလီယန်နီကတော့တချို့မေးခွန်းတွေဟာတခြားမေးခွန်းတွေနဲ့ဥပဒေကြောင်းအရသူတို့အတွက်ပိုပြီးခက်ခဲရှုပ်ထွေးစေတယ်လို့ပြောပါတယ်။အဲ့ဒီ Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပဲ18လကြာလာပြီဖြစ်တဲ့မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းတွေကိုသမ္မတထရန့်ကထပ်မံတိုက်ခိုက်ထားပါတယ်။
တော်မီလောင်နဲ့တမိုင်းမှဒီတစ်ကြိမ်အဆိုးဝါးဆုံးကြုံနေရချိန်မှာပြည်내ကိုပေးနေတဲ့ဗန်နာယီရန်ပုံငွေကိုသမ္မတဒေါ်နယ်ထရမ့်အဆိုးရကဖြတ်တောက်လိုက်မှမဟုတ်ဘူးဆိုတာကြောင့်အကောင်းမြင်မျှော်လင့်ကြောင်းကယ်လီဖိုးနီးယားပြည်내အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြောကြားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးတာကိုမျက်မြင်ကိုယ်တိုင်တွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်내ကိုစနေနေ့ကနေချင်းမြန်သွားခဲ့ပါတယ်။ဒီလိုသမ္မတနဲ့တွေ့ဆုံပြီးနောက်သူတို့ပြည်내ကိုသမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးထားတဲ့အကြောင်းဒီမိုကရက်ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဘရောင်းကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ကတော်မီကြောင့်အနည်းဆုံးအိမ်ပေါင်း 9,900 လောင်ကျွမ်းခဲ့ရပြီး86ဦးသေဆုံးခဲ့ပါတယ်လူပေါင်း 1,000 ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်ကန့်ဖိုင်ယာခေါ်တော်မီလောင်ကျွမ်းမှုကကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအသေးပြောက်အများဆုံးဖြစ်ပါတယ်မိကိုထိန်းချုပ်နိုင်ဖို့မိသက်သမား9,500ကိုကစူးစမ်းနေရဆဲဖြစ်ပါတယ
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စစ်ဝန်ရုံးအတွင်းsorry တဲ့တော့ဂျမားခါရှိုဂီအသက်ခံလိုက်ရမှုနဲ့ဆက်နွယ်တဲ့အတန်ဖန်းမှတ်တမ်းနဲ့ပတ်သက်လို့သူ့ကိုအပြည့်အစုံတင်ပြထားပြီးဖြစ်တဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်ဒါပေမဲ့အဲ့ဒီအတန်ဖန်းမှတ်တမ်းထဲမှာအကြမ်းဖက်မှုတွေပါဝင်နေတာကြောင့်သူကိုယ်တိုင်နားထောင်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်အဲ့ဒီအတန်ဖန်းမှတ်တမ်းဟာခံစားနေရတဲ့မှတ်တမ်းနားထောင်ဖို့မသင့်တဲ့အကြမ်းဖက်မှုတွေပါဝင်တဲ့မှတ်တမ်းဖြစ်တယ်လို့လည်း Fox သတင်းဌာနနဲ့တောက်ချန်နေကပြုလုပ်တဲ့မေးမြန်းကမ်းမှာသမ္မတထရန့်ကပြောပါတယ်အဲ့ဒီမေးမြန်းကမ်းကိုတော့တင်းငွေနေကအတန်လွင်ပြသခဲ့တာပါအော်တိုဝါလာနေရနေကအသက်ခံရတဲ့သတင်းတော့ခါရှိုဂီနဲ့ပတ်သက်တဲ့ တွေ့ရှိမှုတွေကိုအမေရိကန်အစိုးရကလာမယ့်အင်္ဂါနေ့မှာထုတ်ပြန်သွားမှာဖြစ်တဲ့အကြောင်းသမ္မတထရမ့်ကစနေနေ့တုန်းကပြောကြားခဲ့ပါတယ်။အမေရိကန်အခြေစိုက်သတင်းမီဒီယာတွေမှာတော့ခါရှိုဂီကိုလှုပ်ကြံတက်ဖြတ်ဖို့ဆော်ရီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာလို့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကကောက်ချက်ချခဲ့ပြီးဖြစ်ကြောင်းရေးသားနေကြပေမဲ့တည်ဆုံမှုနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကဆုံးဖြတ်ချက်မချရသေးဘူးလို့အမေရိကန်နိုင်ငံရေးဌာနကပြောပါတယ်။ဆော်ရီအင်ရှိမင်းသားကသူ့ကိုလိန်ညာခဲ့သလားလို့ Fox သတင်းဌာနကမေးတာမှာတော့အဲ့ဒီကိစ္စအတွက်သူမသိကြောင်းအင်ရှိမင်းသားမှလည်းဘာလို့နေမှမသိတဲ့သူတွေအများအပြားရှိနေတဲ့အကြောင်းသမ္မတထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်
။၁၉နှစ်ကြာအာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးဖြစ်မြောက်အောင်လုပ်နေတဲ့ညီညာရေးဆိုင်ရာညှိနှိုင်းမှုတွေကိုတတိနဲ့အကောင်းမြင်ကြိုဆိုကြောင်းအာဖဂန်နစ္စတန်ပြန်လည်ညီညာရေးဆိုင်ရာအမေရိကန်အထူးတန်ကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။အာဖဂန်နယ်ပွားအမေရိကန်အထူးတန်ကိုယ်စားလှယ်ဖြစ်တဲ့ဇယ်မေခါစီလက်ခါလီဇက်ကကာတာအခြေစိုက်တာလီဘန်အဖွဲ့နဲ့၃ရက်ကြာတွားရောက်ဆွေးနွေးခဲ့ပြီးအာဖဂန်မြို့တော်ကိုပြန်ရောက်လာတဲ့တင်းငွေတွေမနေတော့ကသတင်းနောက်တွေကိုပြောဆိုလိုက်တာပါသူဟာကာတာနိုင်ငံကဆွေးနွေးပွဲကိုမသွားခင်အာဖဂန်ပြည်တွင်းပြည်ပကနိုင်ငံရေးသမားတွေနဲ့လည်းကြိုတင်ဆွေးနွေးခဲ့ပါတယ်အာဖဂန်အစိုးရဟာညဉ့်ညမ်းရုပ်လိုလာတယ်ဆိုတာသူသိကြောင်းနဲ့တာလီဘန်တွေဘက်ကလည်းသူတို့အနေနဲ့စီးရေးအရအနိုင်ရလိမ့်မှာမဟုတ်ဘူးဆိုတာသိထားတာကြောင့်နိုင်ငံရေးနိလန့်နဲ့ညဉ့်ညမ်းစွာဖြေရှင်းရေးကိုလိုလားကြောင်းသူ့ကိုထုတ်ပြောခဲ့တယ်လို့ဆိုပါတယ်ကာတာမှာလုပ်တဲ့ဆွေးနွေးပွဲပေါ်နှစ်ဖက်စလုံးကအကောင်းမြင်နေကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်လိုမီတာ20 25 30တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကတနင်္လာနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ပပူဝါနီယူဂီနီနိုင်ငံမှာကျင်းပတဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံဟာတရားဝင်သဘောတူညီချက်တစုံတရာမရရှိဘဲတနင်္လာနေ့ကပြည်ဆုံးသွားခဲ့ပါပြီ။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရဘဲပြည်ဆုံးသွားတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်သီးဆွေးနွေးပွဲကိုတက်လာကြတဲ့နိုင်ငံခေါင်းဆောင်တွေအကြားကြီးညာချက်မှာဘယ်လိုစကားလုံးအသုံးအနှုန်းတွေထည့်သွင်းဖို့ပြမယ်ဆိုတဲ့အပေါ်သဘောတူညီမှုမရနိုင်ဘဲဖြစ်ခဲ့တယ်လို့ပပူဝါနယူဂီနီဝန်ကြီးချုပ်ပီတာအိုနီကထိပ်သီးဆွေးနွေးပွဲအပြီးမှာပြောပါတယ်ဒါပေမဲ့သဘောတူညီလို့မရနိုင်တာကအမေရိကန်နဲ့တရုတ်နိုင်ငံတဲ့အကြာမဟုတ်ပဲတရုတ်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေအကြာဖြစ်တယ်လို့ညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်တဲ့အဆင့်မြင့်အမေရိကန်အရာရှိတူကပြောပါတယ်အဲ့ဒီလိုသဘောတူညီမှုမရနိုင်တဲ့ဟာတခါမှမဖြစ်ဘူးတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့လည်းအဲ့ဒီအဆင့်မြင့်အရာရှိကပြောပါတယ်စနေနေ့တုန်းကတော့အမေရိကန်ဒုသမ္မတ Mike Pence နဲ့တရုတ်သမ္မတ Xi Jinping တို့ကစီးပွားရေးဆိုင်ရာသူတို့ရဲ့မတူညီတဲ့အမြင်သဘောထားတွေကို Papua New Guinea နိုင်ငံမြို့တော် PortMorris B မှာကျင်းပနေတဲ့ညီလာခံကိုပြောကြားတဲ့မိန့်ခွန်းအတွင်းတရားစီထက်သွင်းပြောကြားခဲ့ကြပါတယ်။အမေရိကန်ဒုသမ္မတကတိုင်းပြည်အသီးသီးအနေနဲ့အကျွေးတွေပြိမနေစေဖို့တတိထားတဲ့အကြောင်းအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအထူးပါမခံတဲ့အကြောင်းအဖွဲ့ဝင်နိုင်ငံတွေကိုတတိပေးပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့အရှေ့တောင်အာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတိုက်တို့ကိုဆက်သွယ်ပေးမယ်။တရုတ်တို့ရဲ့ခေတ်သစ်ပိုလာမစီမံကိန်းကြီးအကြောင်းကိုထက်သွင်းပြောကြားခဲ့ပါတယ်။
အိန္ဒိယရူပီငွေတန်30တန်ဖိုးရှိတဲ့မြန်မာနိုင်ငံကရွှေကြောင်းတွေကိုအိန္ဒိယနိုင်ငံတည်းတရားမဝင်သယ်ဆောင်မှုအတွက်အနောက်ဘန်ကောပြည်နယ်သားတို့ကိုဖမ်းဆီးခဲ့တယ်လို့ DRI အိန္ဒိယအခွန်ဘဏ္ဍာဆိုင်ရာထောက်လှမ်းရေးဌာနကတင်းငွေတွေမနေတော့ကပြောပါတယ်အလေးချိန် 6.2 ကီလိုဂရမ်ရှိတဲ့ရွှေကြောင်း56ခုတည်လာတဲ့ပါပါဘရာဆိုသူကို New Japai Guri ယထာဘူရာမှာဖမ်းမိခဲ့တာပါမြန်မာနိုင်ငံနေဆက်အာတန်ပြည်နယ်မဏိပူးမြို့ကနေနောက်ဘန်ကောကလကတာမြို့ကိုတည်ဆောင်လာစဉ်အခုလိုဖမ်းခံရတာဖြစ်ပါတယ်။မောင်ကိုတည်လာသူကရွှေချောင်းကိုအထူးချုပ်လုပ်ထားတဲ့ကပတ်ထဲဝှက်ပြီးခါးမှာပတ်လာသလိုသူစီးလာတဲ့အားကစားဖက်နှက်ထဲမှာလည်းဝှက်ပြီးတည်လာတာပါ။အခုလိုဖမ်းမိတဲ့ရွှေချောင်းအရေအတွက်ပါဝင် DRI ဌာနကဒီဘဏ္ဍာနှစ်အတွင်းဖမ်းမိတဲ့ရွှေချောင်းနဲ့လက်ဝယ်ရနာစုစုပေါင်းအလေးချိန်345ကီလိုဂရမ်ရှိပြီးကာလာတန်ပိုရူပီငွေတန်း1000ကျော်ရှိတယ်လို့ဆိုပါတယ်အဲ့လိုဖမ်းမိတဲ့ရွှေတွေဟာဘင်္ဂလားဒေ့ရှ်မြန်မာဘရူနိုင်းနဲ့တရုတ်နိုင်ငံဘက်ကဖြစ်ပါတယ
်မြန်မာအစိုးရဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စင်စရာတွေအရအခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလက်ခီးတဲ့1.84တန်းလာရောက်လည်ပတ်ခဲ့တယ်လို့ဆိုပါတယ်အခုနှစ်လာရောက်လည်ပတ်တဲ့ခီးတဲ့အရေအတွက်ဟာ နှစ်တသမာ83တန်းရှိခဲ့တဲ့မနစ်ကလာရောက်ခဲ့တဲ့အရေအတွက်ထက်ဆိုင်ရင်အနည်းငယ်တိုးလာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံကိုလာလေကြတဲ့အာရှတိုက်သားတွေထဲမှာတော့အင်းနီးချင်းထိုင်းနိုင်ငံကနှစ်သိန်း၄000နီးပါးနဲ့အများဆုံးဖြစ်ပြီးအနောက်နိုင်ငံတွေထဲကတော့ပြင်သစ်ကအများဆုံးအဲဒီနောက်ကမှဗြိတိန်ဂျာမနီနဲ့အီတလီနိုင်ငံတို့ကနံပါတ်ဆင်လိုက်အများဆုံး လာကြတာလို့ဆိုပါတယ်။ကမ္ဘာလှည့်ခရီးသည်တွေပို့ရောက်လာရေးအတွက်ရည်ရွယ်ပြီးအီကိုတူရီဇင်၊ကယ်ချာရယ်တူရီဇင်၊ကွန်မြူနတီဘေးစ်တူရီဇင်စတဲ့ကဏ္ဍအမျိုးမျိုးခွဲပြီးတဘာဝတရံဇာတပေါ်ကျော်သွားတဲ့တမိုင်းဝင်နေရာတွေမြစ်ချောင်းတွေနဲ့ကန်တွေကိုအခြေပြုပြီးတော့မြန်မာအစိုးရကဆွဲဆောင်ခေါ်ယူနေပါတယ်။ဒါပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာက
တဲ့လေကြောင်းတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရာသားတွေတည်ဆုံးရတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေကညင်းဆိုလိုက်ပါတယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းလူ40လောက်တည်ဆုံးခဲ့ပြီးအဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဆီးရီးယားအစိုးရသတင်းဌာနစစ်ပွဲစောင့်ကြည့်ရေးအဖွဲ့နဲ့ IS နဲ့ဆက်စပ်တဲ့သတင်းအေဂျင်စီတွေကပြောပါတယ်စနေနေ့နှောင်းပိုင်းမှာထုတ်ပြန်တဲ့မဟာမိတ်တပ်တွေရဲ့ကြေညာချက်ထဲမှာတော့IS တွေကိုရှင်းလင်းရေးစစ်ဆင်မှုအတွင်းအဲ့ဒီဒေသမှာသူတို့ဘက်ကလေကြောင်းတိုက်ခိုက်မှု19ကြိမ်လုပ်ခဲ့ပေမဲ့ IS တွေရှိတဲ့နေရာတွေကိုသာပိတ်မှတ်ထားခဲ့ကြောင်းအရသာထိခိုက်မှုမရှိကြောင်းဆိုပါတယ်ဒါပေမဲ့အဲ့ဒီဒေသမှာလုပ်ခဲ့တဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှု10ကြိမ်ကတော့သူတို့နဲ့မသက်ဆိုင်ဘူးလို့ပြောပါတယ်အဲ့ဒီဒေသမှာစီးရီးယားတပ်တွေရောရုရှားတပ်တွေကပါတန်တရားရှိပွဲစစ်သွေးကြွတွေရှိမဲ့နေရာကိုလေကြောင်းတိုက်ခိုက်မှုလုပ်လို့ရှိပါတယ်
The Voice of America, VOA. Today, Myanmar's Nengana Adrini Gu, Gu Zawina, and Gu Nyawayang, Jinya Tuaga Jara, Pipari. VOA, Tawdini, Gu Adrini Gu, VOA website, Samina Pite, Burmese.voanews.com, Panyu, Nasin, Jishu, Nemarikmya. Gu Yezo, Drin Wadabugu, Nasin Jabame. The human rights situations in Myanmar.မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်ကို83ညမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာနိုဝင်ဘာလ16ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုကန့်ကွက်ရှုံချထားပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူပြစ်ပေးမနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆွမ်းကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးရည်ရွယ်ချက်နဲ့အပြုသဘောမဆောင်တဲ့ဝေဖန်မှုမျိုးတွေပါဝင်နေတဲ့အတွက်မြန်မာအစိုးရအနေနဲ့လုံးဝကန့်ကွက်တယ်ဆိုတဲ့အကြောင်း VOA ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နယ်ကတင်ပြပါလိမ့်မယ်ခင်ဗျာ
နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှမြန်မာရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲကန့်ကွက်မဲ10မဲကြားနေမဲ26မဲတို့နဲ့အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲရေးဆွဲပြီးတတိယကော်မတီကိုတင်သွင်းခဲ့တာပါ။ဒါ့အပြင်ဒီမူကြမ်းဟာစက်တင်ဘာလ29ရက်နေ့ကဂျနီဗာလူ့ခွင့်ရေးကောင်စီမှလည်းအတည်ပြုထားပြီးသားဖြစ်တဲ့မြမရေးဆုံးဖြတ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဟောက်တူဆွမ်းကတော့ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလုံးဝကန့်ကွက်တဲ့အကြောင်းတတိယကော်မတီဆွေးနွေးပွဲမှာပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းရမှာကန့်ကွက်ရတဲ့အကြောင်းရင်းကိုတမ်မကြီးကအခုလိုပြောပါတယ်
။နိုင်ငံရေးသဘောအဓိကပါတာပေါ့နော်။အမှားတော့သူ့ရဲ့ပုံမှန်လုပ်ရမယ်ဆွေးနွေးရမယ်နေရာဂျနီဗာလူ့ခွင့်ရေးကောင်စီဒါပေမဲ့ဆွေးနွေးညီလာခံကိုယူလာတဲ့ဟာကဒီလူ့ခွင့်ရေးကိစ္စယူလာတဲ့ဟာဒါကျွန်တော်တို့ဒါနိုင်ငံရေးရထုတ်တာဖြစ်တယ်။ဟိုတောက်ကြနေရဆိုတွေ့မှာပေါ့ဗျာ။အဲ့ဒီမှာဟိုနိုင်ငံတစ်ခုချင်းအလိုက်သူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုချမှတ်တာဆိုလို့ရှိရင်ဒီနိုင်ငံမယ်ရှိတာပဲဗျာ။ဒါရွေးထုတ်ပြီးတော့မှကျွန်တော်တို့ဒါ selective ကိုလုပ်ရတာပဲ။ကျွန်တော်ကဘာမှဟို193နိုင်ငံရှိတယ်။ကုလသမဂ္ဂဖော်ပေါ်တယ်။အဲ့ဒီမှာကျွန်တော်မြန်မာရယ်၊ဆီးရီးယားရယ်၊အီရန်ရယ်၊မြောက်ကိုရီးယားရယ်ပဲဒီနိုင်ငံနာမည်တက်ပြီးတော့ဒီခွင့်ရေးကိစ္စပြောတယ်ဆိုတော့ဒါကအစနံပါတ်1ဒါမတရားမှုပေါ့နော်ကျွန်တော်တို့တစ်ဖက်တည်းထုတ်တယ်ဆိုတာကျွန်တော်တို့ဒါကိုလည်းဘယ်သူမှလက်မခံနိုင်ဘူ
းဆုံးဖြတ်ချက်ပါအချက်တွေကိုကြည့်ရင်လည်းအပြုသဘောမဆန်ပဲနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေကြောင်းတာမတ်ကြီးကပြောပါတယ
်စာသားတွေကိုကြည့်လိုက်လို့ရှင်တယ်အဓိကဘာလဲဆိုလို့ရှင်ဒုက္ခသည်တွေအရေးရထက်ဟိုကျွန်တော်တို့ဒီရခိုင်မြောက်ပိုင်းရေးခင်းချမ်းဖက်သမားတွေတိုက်ပြီးနေတော့ကျွန်တော်တို့ဟိုဘောဆွေဆွေလေးလုပ်တဲ့ခါမှာနေမင်းရှင်းရှင်းလုပ်တဲ့ခါမှာသူခရီးချိုးဖောက်မှုတွေရှိတယ်ဆိုရအောင်ဆွေဆွေချက်နဲ့ပတ်သက်ပြီးတော့မှအချက်လက်ဟိုစုံစမ်းရေးကော်မရှင်ဖွဲ့မရှင်ဖွဲ့ထားတာရှိတယ် FM ဟိုလူခွင့်ကောင်စီက အဲ့ဒီ FFM ကနေပြီးတော့အစင်ခံထားတဲ့ဟာတွေပဲအဓိကထားပြီးတော့ကြီးမာတဲ့ပြမှုကြီးတွေကျူးလွန်တယ်ဟုတ်လားဟိုထောင်ပေါင်းများစွာသောလူတွေကိုတပ်ဖြတ်တယ်လို့ဒိမိုင်းဆိုင်ရာမတရားပြုကျင့်တယ်လို့ဘာညာဒီဟာတွေကိုပဲအဓိကထားပြီးတော့ဒီဟာတွေကိုအရေးယူဖို့ဆိုတဲ့ဟာတွေပဲအဓိကထားပြီးလုပ်တဲ့ခါကျတော့အဲကျွန်တော်တို့ဒီဟာကအပြုသဘောလုံးဝမဆန်တဲ့အပြင်ကိုကျွန်တော်တို့ပူပေါင်းဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်
ဘင်္ဂလားဒေ့ရှ်တမ်မတ်ကြီးမာဆုဒ်ဘင်မိုမန်ကလည်းအခုမြမရေးဆုံးဖြတ်ချက်ကနေရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒသဘောထားပါမသာသူတို့နေရရင်းရွာတွေကိုလွတ်လွတ်လပ်လပ်ပြန်နိုင်ရေးကုလသမဂ္ဂကထပ်ပြီးအတည်ပြုပေးလိုက်တာဖြစ်တယ်လို့ကော်မတီရှေ့မောက်မှာပြောသွားပါတယ်။ဒါနဲ့ပတ်သက်လို့မြမတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပါတယ
်။အဲ့ဒါကတော့ကျွန်တော်ငွေရေးအစလုပ်ကလေးကဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးတော့ပြန်လည်လက်ခံဖို့အတွက်စလုပ်ကလေးရောအဲ့ဒီချက်ကပါပြီးသားခင်ဗျာ။အဲ့ကျကပါပြီလားအဲ့ဒီပါအဲ့ဒါကြောင့်လည်းပဲကျွန်တော်ကပုံစံကိုနှစ်ဖက်သဘောတူပြီးတော့ကျွန်တော်ပုံစံကိုချထားတာရှိတယ်အဲ့ဒီဖြစ်ဆိုရမယ့်ပုံစံနဲ့မှာဆိုလို့ရှိရင်တို့သဘောနဲ့တို့ပြန်လာပါတယ်ဆိုတာကိုသိကြအောင်ဆိုပြီးတော့လက်မလဲထိုးခိုင်းနေဗျာလက်ပွေတော်ကိုမထိုးတတ်တယ်လက်ပွေတော်နှိပ်ဖို့တော့ကွက်လုပ်ပေးထားတယ်အဲ့တော့ဒီဟာကျွန်တော်အသေးချာလောက်ထားပြီလား
ဒါပေမဲ့လို့မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်နဲ့နိုဝင်ဘာလ15ရက်နေ့ကဒုက္ခသည်တွေစတင်ပြန်ပို့မယ့်အစီအစဉ်မှာဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ဒုက္ခသည်တွေပြန်မလာသေးတာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့အားနည်းချက်ကြောင့်သာဖြစ်တယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒီနေ့မြန်မာရေးဆုံးဖြတ်ချက်မှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်ခွနသိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်ကိုအတင်းကျပ်မောင်းထုတ်ခဲ့မှုအပါအဝင်လူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေကနေစစ်ဆေးအရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းထားတာကိုထပ်ပြီးအတည်ပြုခဲ့ပါတယ်။အဲ့ဒီအတွက်လဲကုန်ကျငွေဒေါ်လာ28တန်းနီးပါးသုံးစွဲမှာပါ။ဒီကိစ္စကိုလဲမြန်မာဘက်ကကန့်ကွက်ခဲ့ပြီးမြန်မာအစိုးရဘက်ကနိုင်ငံသားသား2ဦးပါတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့ပြီးဆောင်ရွက်နေကြောင်းတမ်မတ်ကြီးကပြောပါတယ်။မြန်မာအရေးဆုံးဖြတ်ချက်ကိုပူးတွဲအစိုးတင်သွင်းတဲ့နိုင်ငံပေါင်း103နိုင်ငံဖြစ်ပြီးအမေရိကန်၊ကနေဒါ၊အော်စတြီးယားနဲ့မက္ကဆီကိုနိုင်ငံတွေပါဝင်ပါတယ်။ကန့်ကွက်တဲ့နိုင်ငံ10နိုင်ငံကတော့မြန်မာအပါအဝင်ရုရှား၊တရုတ်၊ကမ္ဘောဒီးယား၊လာအိုစ်၊ဖိလစ်ပိုင်၊ဗီယက်နမ်၊ဇင်ဘာဘွေ၊ဘရွန်ဒီနဲ့ဘယ်လာရုစ်တို့ဖြစ်ပါတယ်ရှင်
။မှန်ရင်နိုင်ပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကြမယ်ဖြစ်ပါတယ်။ဆန်ဖရန်စစ္စကိုမြို့ကကိုမောင်မောင်သိန်းဟာ88မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာရှေ့တန်းကပါဝင်ကြိုးပမ်းခဲ့သူတူပါအမေရိကန်ပြည်တော်စုမှာရွှေ့ပြောင်းထိချနေထိုင်ခဲ့ပြီးတဲ့နောက်သူဟာအမေရိကန်တခွင်ကိုလေရင်နဲ့လိုက်လံပြီးတော့မြမရိုးရစားတောက်စရာတခုဖြစ်တဲ့ပဲပြုတ်ဖြန့်ပြူးရောင်းချနေတဲ့လုပ်ငန်းကိုလုပ်ကင်နေပါတယ်အလွမ်းပြေပဲပြုတ်လို့အမည်ပေးထားတဲ့သူ့ရဲ့လုပ်ငန်းကိုအမေရိကန်ပြည်တော်စုရောက်မြန်မာမိသားစုတွေအလွယ်တကူဝယ်ရောက်နိုင်တဲ့ဝယ်ယူနိုင်တဲ့အဆင့်ကိုရောက်အောင်တိုးချက်သွားဖို့စိတ်ကူးထားတဲ့အကြောင်းလည်းသူကပြောပါတယ်ကိုမောင်မောင်သိန်းနဲ့ကိုတိန့်ထိုင်ဦးတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ
ဒီဘောင်းဘေးကိုကျွန်တော်ကသိတာကကျွန်တော်88ဒီမိုကရေစီရေးလှုပ်ရှားမှုအစကျောင်းသားတွေဖန်ခံခဲ့ရတဲ့141အုပ်စုအဖွဲ့ဝင်တယောက်အနေနဲ့သိတာလားဒါပေမဲ့လည်းဝါရှင်တန်မြို့တော်ကိုမကြာခဏလာတဲ့အခါမှာပဲပြုတ်လာလာပြီးတော့ရောင်းနေပေါ့လေ
ဟုတ
်ကဲ့ဒီမြန်နဲ့ကပဲပြုတ်လာလာရောင်းနေဆန်ဖရန်စစ္စကိုကနေဝါရှင်တန်ကိုလာခဲ့ပဲပြုတ်လာရောင်းနေသူဆိုပြီးတော့သိတာတော့ကျွန်တော်ဒီပဲပြုတ်ရောင်းနေကိစ္စကိုကျွန်တော်တော့စိတ်ဝင်စားတယ
်ဟ
ုတ်လေမြန်နဲ့လာပြီးတော့ရောင်းတာဆိုတော့ပထမဆုံးသိကျင်တဲ့မိကွန်းကတော့ပဲပြုတ်ရောင်းနေ
ဟုတ်ကဲ့
လေမြန်နဲ့လာပြီးတော့အခုလိုပဲပြုတ်ရောင်းနေ
ဟ
ာဘုံသိကိုက်ရဲ့လား
ဟာကိုက်ပါတယ်ကိုက်ပါတယ်ဆိုတော့ကျွန်တော်တို့ဒီဆန်ဖရန်စစ္စကိုမှာရောင်းတဲ့ဈေးရင်ပတ်ဝန်းကျင်လောက်တော့ရအောင်ကျွန်တော်ဟိုအစဉ်ပြေအောင်ကျွန်တော်ညှိနိုင်ထားပြီးတော့လုပ်တယ်ဒီအဲဝါရှင်တန် DC မှာလည်းဒီကျွန်တော်ပဲပြုတ်ကိုအားပေးခြင်းနဲ့ဆိုတဲ့ခါကျတော့
ပဲပြုတ်လာရောင်းနေကြိုက်တယ်ဆိုတော့ကျွန်တော်အမျက်ခွန်ဌာနဟိုမေးရမယ်မေးခွန်းမျိုးပဲကျွန်တော်မေးရမှာပဲ
ဟာ
ကိုမောင်သိန်းဒီမှာပဲပြုတ်တထုပ်ကိုဘယ်လောက်နဲ့ရောင်းလဲဘယ်လောက်နဲ့သွင်းလဲပေါ့
ကျွန်တော်ဒီအရောက်ကိုဒီမှာရောင်းတဲ့လူတွေပြန်မရောင်းရင်တို့စီအရောက်ကိုနှစ်ကြက်ခွဲနဲ့ရောက်တယ်
တထုပ်ကိုနှစ်ကြက်ခွဲနဲ့ဒီကိုသွင်းတယ
်ဟုတ်ကဲ
့ကိုမောင်သိန်းတစ်ခေါက်လာလို့ရှိရင်ဘလောက်သေးလာနိုင်လဲ
တစ်ခေါက်တစ်ခေါက်သေးလာကျွန်တော်ကဟိုပေါင်90တထုပ်ကပေါင်90အဲ8တအိတ်ကကျွန်တော်ကအထုပ်90ပါတယ်အဲ့တော့အဲ့ဒီမှာ10အိတ်ကျွန်တော်တည်လို့ရတယ်ဆိုတော့အဲ့မှာအထုပ်90ဟန်ဂေရီကကျွန်တော်35ပေါင်ဒီရတယ်ဆိုတော့အဲ့မှာကအထုပ်90ပါတယ်ဆိုတော့တစ်ခေါက်လာတဲ့950ပါတယ်900
တစ်ခေါက်လာရင်950ဆိုတော့တွက်ကြည့်ရင်နှစ်ကြက်က1500 90က325 1895 1895ဒေါ်လာရတယ်ဆိုရင
်
လေရင်ကနဲ့ဒီအတူအရင်နဲ့က
ไก่เยล่ะไก่มันก็ลิงก็เลยไปได้ลิงก็เลยไก่ไปได้หัวจนเราจะซีเตก็เลยไปได้ซีเตก็จ้ะเราจนเราดีเวอร์จินอเมริกามาแอร์ไลน์มาจนเราก็โกลด์เมมเบอร์ลงท่าได้ขนาดเราจนเราก็มาเซตทุกเตเลยสุบิเมจนเราชิทุกผู้ไปได้2ทุกก็จนเราฟรีไปได้เออ2ทุกกูปองงาเซตทุกกูตัวใส่สุดแล้วจนเราก็ชิทุกผู้ตรงงวยเนี่ยไปได้ลิงยังก็ตั้วเปลี่ยนอ่ะจนเราคีซิง
ကျွန်တော်ရှစ်ထုပ်ပုံဆောင်ငွေနေရပေးရတယ်လင်းပြန်ကတွားပြန်ကကျွန်တော်ခီးစင်ခီးစင်ကိုကြိုပြီးတော့နှစ်လတုံးလလောက်ဆင်ပြီးတော့ကျွန်တော်တို့ဒစကောက်ပေးတဲ့အချိန်မှာကျွန်တော်ကလန်လန်ပြီးတော့ဝေထားတဲ့ခါကျတော့ကျွန်တော်စီစဉ်လာတဲ့ခါကျတော့ကျွန်တော်ကအများဆုံးပေးရရင်3ဝတယ်ဝဘာဆိုရင်9နဲ့50ပါဝင်ကျွန်တော်ကြောက်အဲ့တော့အတွားပြန်ဆိုရင်ပစ္စည်းဝတယ်ဝဘာဆိုရင်9နဲ့50ပါဝ
say how send a call of water and a little general.
Then I go to the well in the net, maybe like your own. Hello, the Washington the Murevela, the charm Muri or she did.
Oh, Washington DC Bure, now New York Bure, you know, Chicago to Ziani, Buffalo Dwarre, you know, San Diego Dwarre, Obe solution, you know, Seattle, you know, Seattle and his, you know, the Kalijan Kanida Pakulade.
ဟုတ်ကဲ့ကနေဒါအတိပေါ့ဟုတ်ကဲ့ကနေဒါတချာနိုင်ငံတွေဘို့ဒါကတော့စားတဲ့လူတွေရှိရဲ့ကျွန်တော်ကဟိုကျွန်တော်ယူရိုပတွေပါတွားမှာကျွန်တော်လက်ဆောင်ယူရတာပေါ့အခုနောက်ပိုင်းတို့တွေမှာတခါကျတော့ကျွန်တော်ကတော့ဒိုင်းမလုပ်ပေးနိုင်မယ်တကယ်ချင်းနေဒီယူရိုပကိုတွားတဲ့တကယ်ချင်းတွေကနေပြီးတော့ဆန်ဖရန်စစ္စကိုကနေတွားကြတယ်ဆိုအများတော့ဖြစ်အကောင်းဆုံးလက်ဆောင်ဆိုပြီးတော့ယူရိုကို
နာမည်ပေးခဲ့တာ
အခုမြန်မာပြည်ဂျားထဲမှာလည်းတော်တော်များများဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုမှာအားပေးကြတယ်အဲ့တော့ပို့ရတာလည်းကြိုက်တယ်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ပေးရဘယ်ရရ
ပေးကတော့ကျွန်တော်တို့ကဟိုဟာအဓိကတော့ကျွန်တော်ဒီဟိုတင်းပေါ်ဘယ်လိုခေါ်မလဲဒီလက်ကားရောင်းတဲ့ဆိုင်ကနေပြီးတော့ကျွန်တော်ဝယ်တယ်အကုန်ကျန်းကတော့products of canada ရှိတယ် products of usa ရှိတယ်အခုပမာကြီးမှာအခုဒီဟိုတင်းဟိုတင်းဈေးမှာရောင်းနေတဲ့ပဲတွေကကနေဒါကနေပြန်ဝင်နေတဲ့ဟာတို့က yellow pea yellow peas whole လို့ခေါ်တယ်ဟိုဥပမာဆိုပဲပြုတ်ပဲပဲခေါ်တာပေါ့မြန်မာပြည်မှာတော့ပဲပြုတ်ပဲပဲခေါ်တာပေါ့ဟု
တ်ဒါမြန်မာပြည်မှာစားတဲ့ပဲပဲပြုတ်မျို
းမြန်မာပြည်မှာစားတဲ့ပဲပဲပြု
တ်မျိုးမြန်မာအရသာနဲ့အတူတူပဲ
မြန်မာအရသာနဲ့အတူတူပဲ process တူရင် process တူရင်အရသာတူတယ် process မတူရင်အရသာမတူဘူးဘာလို့ process မတူတယ်တူတယ်လို့ပြောဆိုဒီစတော်ပဲပြုတ်လို့ခေါ်တဲ့အခုကျွန်တော်ရောင်းနေတဲ့စတော်ပဲပြုတ်ပေါ့နော်ပဲပြုတ်လို့အလွယ်တကူခေါ်ပေမဲ့စတော်ပဲပြုတ်လို့ပြောပေမဲ့စတော်ပဲပြုတ်ကတကယ်တမ်းတော့စတော်ကဲပြုတ်တယ်ပဲပြုတ်စတော်ကဲပဲပြုတ်ကနေစတော်ပဲပြုတ်ဆိုဖြစ်တာအဲ့ဒီကနေပြီးတော့မှအခုအဲ့စတော်ပဲပြုတ် process ကတော့ကြာတယ်ဒီတိုင်းပဲပြုတ်ကတော့ဗျာထမင်းအိုးနဲ့ပြုတ်လိုက်ရဲ့ပဲပြုတ်ဖြစ်တာပဲအဲ့ဒါဒီပေါအိုးနဲ့ထက်ပြုတ်လိုက်လည်းပဲပြုတ်ဖြစ်တာပဲဒါပေမဲ့ပဲပြုတ်ဤပြီးတော့အလုံးမပြည့်အဲ့ဒါဟိုအလုံးလည်းမပြည့်ဘူးထမင်းကြော်ကိုဟိုတင်းလို့လို့ဒီပါတယ်ထမင်းကြော်တဲ့ထက်မွေးအလုံးမပြည့်အောင်ကြီးလိုက်လည်းတင်းနေတယ်လို့ပဲဒါပေမဲ့စားကြည့်လိုက်ဤနေတာအဲ့ဒီဟာသူ့ process ကအရှိကြီးဗျာ
အမေရိကန်ပြည်ထောင်စုမှာဒီအစားတော်ရောင်းချတာဆိုတော့
ဟုတ်ကဲ့
ဟိုဘေးကင်းလုံခြုံမှုလို့ပါလို့
ဘေးကင်းလုံခြုံမှုကကျွန်တော်တို့ကအဲ့ဒါကအစားအစာရဟိုးစလုတ်တာနေနောက်ဆုံးအစ်စ်ဒီကျွန်တော်တို့နောက်ဆုံးဒီထုတ်ရောင်းတဲ့ဒီကျွန်တော်နောက်ဆုံးဒီ FDA approval ဘာလို့ဆိုတာကဒါတွေကဒီတိုင်းပြည်မှာမရှိမဖြစ်လိုအပ်တဲ့အရာတွေပဲ
အဲ့တော့ဘုံဘုံလေးကလိုက်ရောင်းတယ်အဲ့မှာရှိတဲ့
မိသားစုကတားငယ်ဆုံးကအဓိကလိုက်ပြီးတော့သူကကျွန်တော်ဟိုနောက်ကနေထိန်းပေးတယ်ပေါ့အမျိုးသမီးကလည်းနည်းနည်းပါးပါးလိုက်ထိန်းပေးတယ်
အဲ့တော့လုပ်ငန်းလုပ်တဲ့လုပ်ငန်းလေပတ်ပုံအစဉ်စဉ်ပေါ့ကျွန်တော်ကနည်းနည်းဟိုကျွန်တော်ကိုဒင်းနေလေးရှင်းပြပေးပ
ါအခုဆို10နှစ်ရှိသွားပြီစားလုပ်တာကတော့ပထမအဦးဆုံးကျွန်တော်ဒီလိုပြောမလို့ကိုကလွမ်းလွန်းလို့စားဖို့ဆိုပြီးတော့စားလုပ်တာဒါပေမဲ့ဒီအကူတေးချတင်လာတာကျွန်တော်ဗမာပြည်မှာကတည်းကဒီပဲပြုတ်လုပ်တဲ့ process ကိုအတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးပဲပြုတ်ပြုတ်တဲ့အတော်ကြီးဆိုတာမှကိုစားလို့အရန်ကြိုက်တဲ့ပဲပြုတ်ပြုတ်တဲ့အတော်ကြီးကိုအိမ်ကိုပြင်ပြီးတော့တေးချကြကြနာတင်လာအဓိကဒီပေးပြုတ်ကောင်းတဲ့ quality ကောင်းကောင်းထွက်လာဖို့ကဒီဘယ်လိုပြောဆုံးပြူလို့ခေါ်တဲ့ပေးကိုကျွန်တော်တို့ဆွဲထုတ်နေရပါအဲ့ဒါနောက်ဆုံးကျအခုနောက်ပိုင်းများများ mass production လဲထုတ်လာတဲ့ခါကျတော့အဲ့ဒီဆုံးပြူကကျွန်တော်ကခွဲတတ်တဲ့နည်းကျွန်တော်ရသွားတော့ပေးနှစ်ချမ်းကွဲနေတဲ့ဟာငကူကွဲတွေအားလုံးကိုကျွန်တော်ကစကားစစ်တဲ့အချိန်မှတည်းကကျွန်တော်ရွေးထုတ်ပြလိုက်ပြီးတော့အဲ့ဒီ ပဲ ကွဲ တွေ ကို ကျွန်တော် မ ထည့် ဘူး ဒါ ကြောင့် လို့ ကျွန်တော် ပဲ အ လုံး လေး တွေ ကြီး ကို ကျွန်တော် တက် တက် ဖြစ် နေ အဲ့ဒီ မှာ ဘာ ကွာ လဲ ဆို လူ တွေ က မေး ဘာ ဖြစ် လဲ ဟို ပဲ ကွဲ လဲ စား လို့ ရ တာ ပဲ ဒီ ပဲ နဲ့ ဘာ ဖြစ် လို့ မ ယော တာ လဲ ပဲ က နှစ် ချမ်း ကွဲ တော့ ပြီ တူ ကာဗာ မ ရှိ တဲ့ အတွက် သူ့ ရဲ့ ပြုတ် ချိန် ကြ လို့ ရှိရင် နူး တဲ့ ချိန် ပဲ ပေါင်း တဲ့ ချိန် နူး တဲ့ ချိန် က မ တူ ဒီ ပဲ နူး ဖို့ အတွက် ဟို ပဲ တွေ က အရေး ပြော ကုန် တယ် ဟို ပဲ နူး ပြီ တဲ့ အချိန် မှာ ခြာ ရင် ဒီ ပဲ က မ နူး တယ် ဟို အဲ့ မှာ အဲ့ဒီ ဆက်တော့လေးတွေ မဖြစ် အောင် လို့ ဆို ကျွန်တော် အဲ့ဒါ အဲ့ဒီ အကုန်လုံး ကျွန်တော် တန့် ဆယ် ပြလိုက် တယ် နောက် ပြီးတော့ ကျွန်တော်က MGS3 လုံးဝ အချုံမုံ လုံးဝ မပါ ဘူး အဲ့ဒါ
အဲ့တော့ အခု ဒီ ဝယ် တဲ့ လူက များ လာ တယ် ဒီ မှာ နိုင်ငံ ဒီပြည် နိုင်ငံ တွေ ဒီပြည် မြို့ တွေ လည်း တင် ပို့ ရတာ တွေ များ လာ တဲ့ ခါ ကျတော့ မိသားစု နဲ့ နိုင် မှာ ရဲ့ လား
မ နိုင် ဘူး ကျွန်တော် အဲ့ဒါ အကုန် လုံး အစီအစဉ် ဆွဲ ထား တယ် ဒီ မှာ နောက် တစ် စစ် တည့် ရင် ကျွန်တော် စိတ် ယုံ စင်း တော့ ဟာ တော့ မှာ ဆေးရုံ ဆင်း တက် မယ် ဆို ကျွန်တော် ဆေးရုံ ဟာ နေရာ ငါ မယ် ကျွန်တော် ဒီ အကုန် လုံး ပေါ့ เนาะ သူ လိုအပ် တဲ့ ဟာ တွေ အဲ့တော့ market က လည်း တော် ကြီး လာ မယ် အဲ့တော့ တကယ် ၍ ဒီ ဆေးရုံ တစ်စစ် တက် လို့ မှာ ပို့ ပြီးတော့ ဟိုတိ ဖြစ် မယ် ဆို တော့ မြန်မာ ဘီ ဆေးရုံ ပြန် ထောင် မလား ပေါ့
ဒါပေမဲ့ မြန်မာ နိုင်ငံ မှာ ရောင်း တဲ့ ဈေး နဲ့ တော့ ဘယ် တူ မလဲ ကိုမောင် သိရင် ကျွန်တော် တို့ ဒီ ဟောရီယာ ဘဲ ပြုတ် ဆို ပြီးတော့ ဟော ရောင်း တဲ့ သူတို့ ဒီ မြန်မာ ပြည်သူ တွေ ဝယ် စား တဲ့ ဈေး နှုန်း နဲ့ တော့
မတူဘူး အခု တည်း ဟူက ဟို ကျွန်တော် က တစ်ခါ ပြန် ရင် တစ်ခါ လေး ကြာ ပဲ ပြုတ် အထုပ် 50 အဲ့လို ယူ ကျွန်တော် ဟို အထုပ် 80 အဲ့လို ယူ ရ တယ် တငယ် ချင်း တွေ လက် ဆောင် ပေး တယ် ဟို က တငယ် ချင်း တွေ က လည်း အရန် ကြိုက် တယ် နောက် ဟို မှာ ရှိ တဲ့ အမျိုး တွေ က လူ ကြီး တွေ ဖြစ် နေ တဲ့ လူ တွေ ပဲ အာ တို့ က တော့ ဒီ မှာ ဆက်ရုပ် လာ ထား ဖို့ လဲ ကန်း လန်း တယ် ဘာ လို့ လာ ကန်း လန်း လဲ ဆို ဈေး ကွက်က ရှိ တယ် ဈေး ကွက်က ရှိ တယ် ဆို အခု ဗမာ ပြည် မှာ ဟို တွေ တခု ကိုယ့် ရဲ့ unique products ခေါ် တာ ပေါ့ နော် ဒါ ကျွန်တော် တို့ ဗမာ လူ မျိုး ရဲ့ ဒီပင် ဘယ် လူ မျိုး မှာ မှာ မ ရှိ တဲ့ အစား တော့ က ပဲ ပြုတ် ပြီ ဥမ္မာ မိုးရင်းကား လို့ ဘာ လို့ ကျွန်တော် တို့ ထင်တယ် မဟုတ် မိုးရင်းကား တို့ ဘာ လို့ က ဒီ noodles နဲ့ ဒီ ဟို ဒီ sun ဟို sun cox ဟို တွေ ပေါ့ နော် မုတ် ဖက် နဲ့ ဒီ ငါး ဟင်း ဂျုံ နဲ့ ဟာတာ မှ ယူရီယာ မှာ ရှိ တယ် နောက် ဟို ကျန် တဲ့ ဒီ ဟို အိနီးရှင် တိုင်း ပြည် တွေ မှာ ရှိ ပဲ ပြုတ် က ကျွန်တော် တို့ ပဲ ကို အညောက် ဖောက် ပြီး တော့ ထုတ် လိုက် တဲ့ ကုတ် ထုတ် လုပ်ငန်း မ ရှိ ဘူး နောက် တို့ ချိန် မှာ ကို အဓိက ကျွန်တော်ဟာ မာအကုန်လုံးကပဲပြုတ်စားပြီးကြီးလာကြတာအဲပဲပြုတ်ရင်စားပြီးကြီးလာပြီပဲပြုတ်ရဲ့အနိတင်ကိုတေချာမတည်ဘူးတော့ပဲပြုတ်မှာက fiber က 64% ဒီပါတာ dietary fiber လို့ခေါ်တယ် dietary fiber က 64% ဒီပါတဲ့ခါကျဒီပဲပြုတ်စားရင်ကျွန်တော်တို့ဟိုဟာပေါ့ဗျာဟလာဟိုဟိုဟိုဟာလေရွှင်နေဗျာအမှန်တရားဟိုဟာဟိုဖြစ်ဟိုဟာခေါင်းမခဲဘူးကျန်းမာရေးကောင်းတယ်နောက်အဓိကဟိုဒီ protein ဒီဟာအာဟိုအစားတောက်ကကျွန်တော်တို့ကဘယ်လိုခေါ်မလဲ vitamin protein အားရှိတယ်ဒီဟာတွေစားပြီးကျွန်တော်တို့ဘာတွေလူဖြစ်နေတာ
ခုမောင်တဲ့ဒီလုပ်ငန်းကိုလောလောဆယ်မှာလက်တလောပေါ့လေဒီဖြန့်ပြူးရေးကိုဘယ်လောက်ဒီချဲဖို့စီစီစီ
ကျွန်တော်ကဘိုင်းနစ်စက်တွေနဲ့ဒီရောင်းဖို့တော့စိတ်ခူရှိတယ်ဘိုင်းနစ်စက်တွေဆိုတာမှကျွန်တော်တို့ဟိုမှအချွေးဟိုဘူးလေးလေးလေဗျာ Pepsi ဖြစ်ဖြစ် Coca-Cola ဖြစ်ဖြစ်ဟိုမှတစ်ချက် 85 ရင်းနှစ်ချက်ထည့်လိုက်ဂလုံးဆိုကိုလူချင်းနဲ့နှစ်မထည့်လိုက်ကျွန်တော်အဲ့ဒီဟိုလေးလုပ်ပြီးတော့ဒါကိုဟိုဟာထုတ်ကိုပဲပြုတ်နံပါတ်နဲ့တို့လက်နှိပ်ထုတ်လိုက်ရင်အဲပဲပြုတ်ထွက်လာတဲ့အစင်တီကျွန်တော်စိတ်ကူးလာတယ
်။နမူနာလေးပါလိမ့်မပါဘူးလ
ား။ပါပါတယ်နမူန
ာပါနမူနာပေါ့။အရည်သွေးအဖြစ်အဲထိန်းနိုင်အောင်ဘယ်လိုလုပ်သလဲ
။အရည်သွေးထိန်းနိုင်အောင်တော့ကျွန်တော်ပြောရရင်ဟိုဂျပန်နီးပညာပေါ့နော်။ဂျပန်နီးပညာဆိုခေါ်တယ်။ Kaizen ဆိုတဲ့နီးပညာ။သူကဘာဖြစ်လို့ဆို P D C A တို့ရဲ့စလုံးက PDCA ဆိုပြီးတော့ရှင်း P က plan ပေါ့ဗျာ D က do ပေါ့ဗျာထုတ်တာထုတ်လို့တာပြီးတော့ C ဆိုတာ check ပေါ့ဗျာ A ဆိုတာ adjust လုပ်ပေးတာအဲ့တော့အများနဲ့ကိုထုတ်တဲ့ပစ္စည်းပေါ်မှာဒီစေတနာအဓိကစေတနာစေတနာထားပြီးတော့စားတုံးတဲ့လူတွေဘယ်လိုပို့ကောင်းလာအောင်ပို့ထုတ်လာတာနဲ့အမြကြာလာတာနဲ့အမြကိုမှဒီကောင်းကွက်လေးတွေပို့ပို့တွေ့လာတာအဲ့ဒါကြောင့်တဖြည်းဖြည်းပစ္စည်းကပို့လဲကောင်းလာတယ် quality လည်းမကျအောင်အဓိကတော့စေတနာအဓိက
ကောင်းပြီ
ကျေးဇူးပါကျေးဇူးပါကျေးဇူးပါပ
ါဒီမှာယေရှုနေတဲ့အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ရဲ့တင်းနေတဲ့မိနစ်ဖက်အစီအစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့ဆက်လက်နားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေမယ့်တစ်ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစဲမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့အတန်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်စာရေးဆရာတရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတလွှာထူးခြားစံပြတရင်များအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတနာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါရှင် VOA ရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုအရင်ဦးဆုံးတော့တော်ရရှင်တွေ VOA ကို Facebook Messenger ကနေပြီးတော့ရေးပို့လာတဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ်ပထမအုပ်ဆုံးတော်ရရှင်တရားဒီ messenger ကနေပြီးတော့လှမ်းမေးလာတာကိုပြောပြပေးခြင်းပါတယ်တော်ရရှင်ဝေဖြိုးပါသူက radio မှာရောအတန်လွှင့်မှာလားတဲ့ဟုတ်ကဲ့ radio မှာအတန်လွှင့်မှာတယ် radio ကနေလွှင့်တဲ့အစီအစဉ်တွေကိုဒီ facebook အစာမျက်နှာမှာလည်းပြန်ပြီးတော့နားထောင်လို့ရပါတယ်နော်ဒါနဲ့ဒီတော်ရရှင်ကစာပြန်ရေးလာပါတယ် radio က line နဲ့နံပါတ်လေးတွေပြောပြပေးပါတဲ့အဲ့ဒါလေးတွေရှာမတွေ့လို့ပါတဲ့ဟုတ်ကဲ့ပါရှင်တော်ရရှင်ကိုဝေဖြိုးလို့ပဲတခြားမေးထားတဲ့တော်ရရှင်တွေရှိပါတယ်သူလိုမေးထားတဲ့နောက်ထပ်တော်ရရှင်တယောက်ကနေပဆိုတဲ့တော်ရရှင်မှာသူကရေဒီယိုအစီအစဉ်ထုတ်လွှင့်မဲ့အချိန်တွေနဲ့ထုတ်လွှင့်တဲ့မီတာလိုင်းတွေအကုန်မီဂါဟတ်စ်နဲ့ပြောပြပေးပါတယ်ဟုတ်ကဲ့ဒီကိုဝေဖြိုးနဲ့ကိုနေပတို့ကိုတပေါင်းတစည်းတည်းပြန်ပြီးတော့ပြောပြပေးချင်ပါတယ်ကျမတို့ကဒီထုတ်လွှင့်တဲ့မီတာလိုင်းတွေက3လတစ်ခါပြောင်းလဲတတ်ပါတယ်အများကြီးတော့လည်းပြောင်းတာမဟုတ်ပါဘူးနည်းနည်းဟိုဘက်နဲ့ဒီဘက်နည်းနည်းလေးလိုင်းကွာသွားတာမျိုးပါအဲ့တော့အခုလောလောဆယ်ကျမတို့ရေဒီယိုထုတ်လွှင့်ပေးနေတဲ့မီတာလိုင်းဟာဆိုရင်တော့ဟုတ်ကဲ့ပါအခုလက်ရှိလွှင့်နေတဲ့မီတာလိုင်းတွေကိုပြောပြပေးပါမယ်။ဒီနိုဝင်ဘာလ18ရက်နေ့ကစပြီးတော့မတ်လ30ရက်နေ့အထိဒီလိုင်းတွေနဲ့အသုံးပြုပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။ကျွန်တော်တို့မြန်မာနိုင်ငံအတွက် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညာနဲ့လိုင်းဒိုမီတာ48 kHz 6153ညာကနေထုတ်လွှင့်ပေးနေပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ည9နာရီကနေ10နာရီထိညဘက်အစီအစဉ်ကိုလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11703ညာနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။တော်ရရှင်ကြော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့ဤပညာကဏ္ဍပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကြော်ထေးရေဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့ဤပညာဆိုပြီးတော့ကဏ္ဍတက်တက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမဲ့လေဒီအပတ်စဉ်တစ်ပတ်ကိုတရက်မကပါသိပ္ပံနဲ့ဤပညာဆိုင်ရာသတင်းတွေစောင်းမားတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထေးအခုလိုမျိုးစာရေးပြီးအကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့တော်ရရှင်ကမက်ဆန်ဂျာကနေပဲမေးလာတာပါဒီတော်ရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မေတ္တာရက်ခံပါတယ်ခင်ဗျာယ
yakin ga notification ni tet la do le aku ma tet la ra jaw aku ni taung khan ya chin phit par de rfa le thuni la gaung phit ni par de line ma kaung do jaw la ma ti ba aku lo phie cha pe do jaw athu jesu tin ma de khmyar
okay di tora shin ko jama facebook messenger ga ni pyo le pyan cha pe lai par de no ဒီမှာဒီတော်ရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချပေးပြီးသားဖြစ်အောင်လို့ကျွန်တော်မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်။သူမေးထားတာကကျွန်တော်စီကနေပြီးတော့ VOA မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအသစ်တွေရောက်ပါပြီဆိုတဲ့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါ။ဟုတ်ကဲ့သူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view ဘက်ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအသစ်တက်ရင်တက်ကြောင်းသွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူးဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း view သတင်းတင်တင်ချင်းမသိရဘူးဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွန်းတဲ့သူစီကိုမေးပြီးတော့ notification လာအောင်လုပ်ရတဲ့နေ့လေးကိုမေးကြည့်ပါလို့ပြောချင်ပါတယ်ကျမလေးလိုင်းကနေရှင်းပြနေတာကတိတ်ပြီးအဆင်ပြေမှာမဟုတ်လို့ပါရှင်နားဆင်နေတော်ရရှင်နေအားလုံးအဆင်ပြေပါစေလို့ပဲကျမဒီဘက်ကနေဆုတောင်းပေးချင်ပါတယ်နော်ဂျော်နီစာဆိုတဲ့တော်ရရှင်ကတော့ video ကိုနားဆင်လာတာအရင်ကြားခဲ့ပါပြီအထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ဒီတော်ရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်ဟုတ်ကဲ့ဒီကျမစဉ်းစားကြည့်တာတော့ဒီတော်ရရှင်ကပြည်ပမှာနေတဲ့သူလားမသိပါဘူးနော်ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါလူနည်းနဲ့ပဲနားထောင်နားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးတော့ကျမတို့ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျမတို့သတင်းမီဒီယာမျိုးစုံကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ်နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်သောရရှင်တယောက်ကစမ်းဖေဆိုတဲ့သောရရှင်မှာသူကသတင်းအချက်အလက်တွေတင်ပြပေးဖို့အကြံပြုခြင်းပါတယ်တဲ့ပြီးတော့
VOA ရေပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလိုပါတယ်ခနေ့ဖြစ်ပျက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြာပါဒတွေကို VOA မှာရင်ဖွင့်ခြင်းလို့ပါအကြောင်းလေးပြန်ပေးပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် VOA မြန်မာပြည်ကပေးစာများအစီအစဉ်ကနေတက်ဆင့်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်ဒီမှာရင်ဖွင့်စာတွေကျွန်တော်ဖော်ပြပေးနေပါတယ်ရှင်ဒါမဲ့လည်းတစ်ခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရာတိုက်ခိုက်တာမျိုးဒါမျိုးဆိုရင်ကျွန်တော်တို့ဒီဘက်ကနေပြီးတော့အဲလိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ကြားပေးမှာမဟုတ်ပါဘူးနော်ဒါနဲ့ VOA ကပြန်ကြားပေးတဲ့စာတစ်စောင်အဲ့ဒီစာကိုပြန်ကြားပေးခဲ့တာတော့ကြာပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ကြားပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ကြားပေးတဲ့စာနဲ့ပတ်သက်ပြီးတော့အောက်တိုဘာလကုန်လောက်မှာကျမစီကို Messenger ကနေစာပို့လာတာပါသူက
VOA ခင်ဗျာဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နားနီးမှာစောင့်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြမပြည်ကပေးစာများစီစဉ်နေမှာနားထောင်လဲရပါတယ်အခုကျွန်တော်တကယ်ချင်းတယောက်ရဲ့အိမ်ပေါ်မှာတာဝါတိုင်ဆောက်ဖို့အတွက် MPD ကလာပြီးတော့ကမ်းလှမ်းနေတဲ့အတွက်သူကကျွန်တော်ကိုမေးလာလို့ပါကျွန်တော်လဲ VOA မှာနားထောင်လိုက်ရတဲ့အကြောင်းပြောပြီးတော့အသံဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်ကျေးဇူးပြုပြီးတော့အဲ့ဒီအသံဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစေချင်ပါတယ်ခင်ဗျာ VOA ကအစီအစဉ်ဒီအကြောင်းဘူးသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ဒီတမကအောင်မြင်ပါစေVOA အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အသံဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျွန်မတို့စီမှာသွားပြီးတော့ဓာတ်ရိုက်နားထောင်မယ်ဆိုရင်တော့ကျွန်မတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာသွားပြီးတော့ကျမတို့အပတ်စဉ်ခန်းနာအဲ့ဒီအပတ်စဉ်ခန်းနာတွေမှာထပ်ပြီးရွေးလိုက်မယ်ဆိုတော့ရေဒီယိုအပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုတွားပြီးတော့ရှာလို့ရပါတယ်။အဲ့ဒီမှာလည်းတွားပြီးတော့နားထောင်လို့ရပါတယ်။ထုတ်လွှင့်ပေးခဲ့တဲ့နေ့ရက်ကတော့ဇူလိုင်လ၈ရက်နေ့ဖြစ်ပါတယ်။တနင်္ဂနွေနေ့၈ရက်နေ့ဇူလိုင်လ9လပိုင်းဖြစ်ပါတယ်ရှင်။ကျမအခုဒီအင်တာနက်ကနေပြီးတော့လည်းပို့ပေးလိုက်ပါတယ်နော်။အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမင်းအောင်ရေ။ဒါနဲ့ VOA ကိုစာရေးလာကြတဲ့သောရရှင်တွေထဲမှာတို့ရဲ့ဒီနိုင်ငံရေးအမြင်ပေါ်မှာကိုပိုင်လွတ်လွတ်လပ်လပ်ထင်မြင်ယူဆတဲ့ချက်တွေနောက်ပြီးတော့ကိုယ့်ရဲ့ဘေးပတ်ဝန်းကျင်မှာဖြစ်နေတဲ့လူမှုဘဝအဆုံဆုံနဲ့ပတ်သက်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေတို့ရှုထောင့်ကနေရေးလာတဲ့စာတွေကိုလည်းကျွန်တော်တို့အလင်းတင်တယ်လို့ဖော်ပြထုတ်လွှင့်ပေးနေပါတယ်။ဒီထဲမှာသောရရှင်တယောက်ခွန်တန်းလွင်ဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့နိုင်ငံရေးအမြင်ကိုဒီတစ်ပတ်အဝေးမျှပေးကြပါရစေ
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတိုင်းရင်းသားထဲမှာမှကရင်တိုင်းရင်းသားပါကျွန်တော်ရဲ့ထင်မြင်ချက်ကိုပွင့်ပွင့်လင်းလင်းပြောပြရစေ။လက်ရှိနိုင်ငံရေးအခြေအနေအရပြည်သူ့ဘက်ကမမမမရက်တီဖို့ဆိုတာမဖြစ်နိုင်သေးပါဘူး။2008အခြေခံဥပဒေကအခက်ခဲပါပဲ။ပ ဘီသူဆန္ဒနဲ့ပြန်လဲရေးဆွဲနိုင်မှာဘီသူဘက်ကမမမမရာနှုံးပြေရန်တီနိုင်မှာပါ2008ခြေဥကိုပြန်လဲပြင်ဆင်ရေးဆွဲနိုင်ဖို့ဆိုတာကလည်းလက်ရှိနိုင်ငံရေးပါတီထဲမှာ NLD မှတပါယုံကြည်အားကိုးခြင်းစရာမရှိပါဘူး VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးပြာဝေးကွာပြီးစိတ်နှလုံးအေးချမ်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုအထူးထောက်ခံအားပေးပုံရပါတယ်ရှင်ဒါကသူ့ရဲ့နိုင်ငံရေးအမြင်ဖြစ်ပါတယ်ဒီသောရရှင်တို့ပဲသောရရှင်နေအနေနဲ့ကိုယ့်ရဲ့နိုင်ငံရေးယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခြင်းနဲ့ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားပို့လိုက်ပါရှင်ကျမတို့အဲ့ဒီထဲကနေအလင်းသိမ့်တယ်လို့ဖော်ပြပေးတော့တာဖြစ်ပါတယ်အခုတော့ဒီရသလောက်အချိန်နဲ့သောရရှင်တယောက်ရဲ့ရင်ဖွဲ့စာတူတူလေးကိုပြောပြပေးခြင်းပါတယ်ဒီသောရရှင်က VOA ကိုလည်းအမြဲတမ်းအားနာဆင်အားပေးတဲ့ပရိသတ်ဖြစ်ပါတယ်ဆိုပြီးတော့ကိုကျော်စင်ပြောလာပါတယ်ရှင်သူကအစီအစဉ်တော်တော်များများကိုလည်းနှစ်သက်သူပါတယ်ဒါပေမဲ့သူကသူတို့နေမှာကြုံတွေ့နေရတဲ့ဒုက္ခလေးကိုလည်းဒီ VOA မြန်မာပြည်ကပေးစာများကအစီအစဉ်ကတစ်ဆင့်အများသိအောင်ဝေငှပေးခြင်းပါတယ်ဆိုပြီးတော့ရေးလာတာပ
ါမင်္ဂလာပါ VOA VOA အမြဲအားပေးနားဆင်ပါတယ်အစီအစဉ်အတော်များများကိုနှစ်သက်ပါတယ်ကျွန်တော်ကတော့ပေါ့မြို့နယ်တောင်ကျိုးကျေးရွာကပါကျွန်တော်တို့ရွာမှာဆေးကန်းလည်းမရှိလမ်းမဆက်သွယ်ရေးကလည်းအလွန်ဆိုးဝါးပါတယ်မွေးလူနာတွေဆိုတော်တော်အကြက်တဲနဲ့ရင်ဆိုင်ရပါတယ်အချို့ဆိုလမ်းတဝက်လေပေါ်ဆုံးမရတာတွေလည်းကြုံရတာတွေလည်းရှိခဲ့ပူပါတယ်ခင်ဗျဟု
တ်ကဲ့ပါပေါ့မြို့နယ်တောင်ချိုကျေးရွာကသွားရှင်ကိုကျော်စင်စာရေးပြီးတော့သူတို့ဒေတာမှာကျဲမရေးဆောင်ရှားမှုတွေဘလောက်တောင်မှအားနည်းနေလဲဆိုတာကိုရင်ဖွင့်သွားတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးခြင်းပါလေဒီဇင်မာဆိုတဲ့သောရရှင် Messenger ကနေပြီးဒီသောရရှင်ပေးပို့လာတာဖြစ်ပါတယ
်မင်္ဂလာပါရှင် VOA အစီအစဉ်ကိုနေ့တိုင်းနားထောင်ပြပါတယ် VOA ကိုချစ်တဲ့ပရိသတ်တယောက်ပါ VOA အစီအစဉ်ကိုနေ့တိုင်းနားထောင်ပြပြီးတော့အားပေးပါတယ်မိုးကုံမြို့ကနေကျမမလွေးပူကျင်ကီပါရှင်မိသားစုနဲ့အဝေးတနေရာရောက်နေပါတယ်ချစ်သူလေးနဲ့လည်းအမြဲဝေးနေရတဲ့သူတယောက်ပါအခုလက်ရှိတငယ်ချင်းတွေနဲ့အတူနေပါတယ်ချစ်ရတဲ့မိသားစုရဲ့ချစ်တငယ်ချင်းရဲ့တငယ်ချင်းများအတွက်ဝိုင်းစုနဲ့အလင်းရောင်တို့တည်ဆူထားတဲ့နေ့ရက်ညရဲ့အလွမ်းရဲ့တခြင်းကိုတောင်းဆိုချင်ပါတယ်တစ်ဆက်ပေးမယ်လို့မျှော်လင့်ပါတယ် VOA ရဲ့ချစ်ပရိသတ်တယောက်ပ
ါဟုတ်ကဲ့ပါမလွေးပိုချင်းကြီးအခုလိုမျိုး Messenger ကနေပြီးတော့စာရေးပြီးတော့တခြင်းတောင်းလာတဲ့အတွက်ကျေးဇူးတင်ပါတယ်တခြားသောရရှင်တွေလည်းသူ့လိုပဲ Messenger ကတဆင် VOA မြန်မာပိုင်းကိုစာရေးပြီးတော့ဒေတောင်းနိုင်ပါတယ်နော်ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဝိုင်းစုခိုင်သိန်းနဲ့အလင်းရောင်တီဆိုထားတဲ့နေရည်ညရည်အလွမ်းရည်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်သူရဲ့ချစ်ရတဲ့မိသားစုသူရဲ့ချစ်ရတဲ့ချစ်သူနဲ့ချစ်တကယ်ချင်းများအတွေ့လို့ရည်ညွှန်းပေးထားပါတယ်ဒီတခြင်းလေးကိုဒီတခြင်းတောင်းတဲ့သူကိုယ်တိုင်နောက်ပြီးတော့တခြင်းတောင်းခံရတဲ့တငယ်ချင်းအတိုင်းဝိုင်းတွေနဲ့ VOA တချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးနော်
Longing I met her longing I say goodbye day away see turn the thorny nice again ya say goodbye now ma may it treat you say be
need me to do you le gawa ni ye chit to le na le ba che ye did you win ni le the change ni ya me do the sorry to she ni ba de me So many, so many, yeah.
ဝိုင်းစုခံသိမ်းတဲ့အလင်းရောင်တည်ဆူထားတဲ့နေ့ရညရဲ့အလွမ်းရဲ့ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တဲ့ချင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒါ इदा နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။ခုတော့သတင်းစာဆရာဦးစီတော်မြင့်စုစီသူအောင်မြင့်ရဲ့ပြည်ရင်းတုံ့သက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သူတွေပြန်လာရေးဘာတွေများအခက်အခဲရှိနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နိုင်ကိုကြီးတင်ဆက်ထားတာဖြစ်ပါရခင်ဗျာ
။ပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကပြည်တော်စုဝန်ကြီးတွေဖြစ်ကြတဲ့ဦးသိန်းစွေဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးနဲ့အဖွဲ့ဟာရခိုင်ပြည်နယ်မောင်တော်မြောက်ပိုင်းတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းကိုသွားခဲ့ကြပါတယ်။အကြောင်းကတော့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအရာရှိတွေသဘောတူညီထားတဲ့အရာမြန်မာနိုင်ငံနဲ့ပြန်လာမဲ့မွတ်စလင်ဒုက္ခသည်ပထမအဆုပ်အဲ့ဒီနေ့မှပြန်ပြီးဝင်လာလေမလားသွားရောက်ကြည့်ရှုတာဖြစ်ပါတယ်။ဒါပေမဲ့ငကိုမျှော်လင့်ထားခဲ့တယ်လို့ပါပဲ။ဒီတစ်ခေါက်လဲမွတ်စလင်ဒုက္ခသည်တွေတယောက်မှပြန်ဝင်လာတာမရှိခဲ့ပါဘူး။မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာရေးဘာတွေအခက်ခဲတွေ့နေသလဲဒီပြဿနာတွေဘယ်သူတွေနစ်နာနေသလဲမြန်မာအစိုးရဘက်ကရောဘာတွေလုပ်သင့်တယ်လဲဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
။အောက်တိုဘာလ15ရက်မတိုင်ခင်တုန်းကမွတ်စလင်ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အဲ့ဒီမှာထူးခြားတာတွေကတော့ပြန်ရောက်လာတဲ့သူတွေကိုလှဖိုးကောင်ဂျားစခန်းမှာယာယီထားမှာဖြစ်ပေမဲ့ပိတ်လောင်ထားမဲ့သဘောမျိုးမဟုတ်တဲ့အကြောင်းဝင်လာလာချင်း MVC CC ရေကတ်တွေလှုပ်ထားပြီးမောင်းတော်မျိုးနဲ့အတွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ပြုမဲ့အကြောင်းပဲဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့ပြန်လာမဲ့သူတွေရေရှည်နေထိုင်ဖို့နေရာ42နေရာသတ်မှတ်ထားပြီးဖြစ်တယ်ဆိုတာပါပဲ။ဝင်လာတဲ့သူတွေဂျားစခန်းမှာယာယီနေရမယ်ပြင်းရင်ကိုနေထိုင်သွားရာကျေးရွာနဲ့အနီးဆုံးသတ်မှတ်နေရာမှာအိမ်ဆောက်ဖို့နေရာသတ်မှတ်ပေးမယ်ကိုဘာသာကိုစောင့်မယ်ဆိုရင်လောက်ခပေးမှာဖြစ်ပြီးအဲ့ဒီလောက်ခနဲ့နေအိမ်ဘိုးကိုပေးချေစေမယ်တကယ်လို့ကိုဘာသာကိုနေအိမ်မစောင့်နိုင်ဘူးဆိုရင်အစိုးရကစောက်ပေးလို့ပြီးတဲ့အချိန်ထိဂျားစခန်းမှာနေရမယ်ဆိုတာပါပဲတချို့ဆွေမျိုးတွေရှိလို့သူတို့တွေအိမ်သွားနေခြင်းလဲစီစစ်ပြီးခွင့်ပြုပေးမယ်လို့ဆိုထားပါတယ်ဒါပေမဲ့တကယ်လက်တွေ့မွတ်စလင်ဒုက္ခသည်တွေပြန်ဝင်လာတာမရှိခဲ့ပါဘူးမွတ်စလင်တွေပြန်ဝင်မလာတာရဲ့အကြောင်းရင်းတချို့ရှိနိုင်ပါတယ်။လက်တလောအကြောင်းရင်းကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပါဝင်လာမှုနဲ့လည်းသက်ဆိုင်ပါတယ်။ UNHCR ဘက်ကဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံပြန်လာဟာကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးပဲဖြစ်ရမယ်။အတင်းအကျပ်ပြန်ပို့တာမျိုးမဖြစ်စေရဘူးလို့ဆိုထားပြီးတချို့ပြန်ပို့စည်ရင်းပေးထားတယ်ဆိုတဲ့ဒုက္ခသည်တွေကိုခေါ်တွေ့ကြည့်တယ်လို့ဆိုပါတယ်။အဲ့ဒီမှာဒုက္ခသည်တွေကမြန်မာနိုင်ငံပြန်ရေးသူတို့သဘောထားမပါဘူးလို့ဆိုကြောင်း UNHCR ကထုတ်ပြန်ပါတယ်။ဒီအချက်ဖြစ်နိုင်ကြောင်းမြန်မာအစိုးရဘက်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းသိကြရပါတယ်။နိုဝင်ဘာလ15ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနအမြင့်တဲ့အထွန်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာဘက်ကိုပထမဆုံးအကြိမ်ပေးပို့တဲ့ပြန်လည်သူ 8,000 ကျော်ရဲ့ပုံစံဟာသူတို့ကိုယ်တိုင်ဖြည့်ထားတာမဟုတ်ဘူးလို့ဆိုပါတယ်။အဲဒါကြောင့်အခုလိုအခက်ခဲကြုံရတာဖြစ်နိုင်တယ်လို့လည်းကောက်ချက်ချပါတယ်
။နောက်တစ်ချက်ဖြစ်နိုင်ချေကဒုက္ခသည်တွေနေရာပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံရေးသမားတွေရဲ့နိုင်ငံရေးကစားမှုပါ။တိတ်မကြခင်ရွေးကောက်ပွဲကျင်းပတော့မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မြန်မာဘက်ကဝင်လာတဲ့မွတ်စလင်ဒုက္ခသည်အရေးဟာရွေးကောက်ပွဲမဲဆွဲရမှာအဆုံးချစရာဖြစ်လာနေပါတယ်။အဓိပ္ပာယ်ကတော့ဘင်္ဂလားဒေ့ရှ်အရာရှိတွေဟာမွတ်စလင်တွေနေရာပြန်ပို့ရေးတက်တက်ကြွကြွအကောင့်ထဲပေါ်ပေးမနေဘူးဆိုတာပါ။အဲ့ဒါကိုသိသာစေတဲ့နောက်တစ်ချက်ကတော့မွတ်စလင်ဒုက္ခသည်တွေကထိခိုက်ခံစားခဲ့ရသူတွေကိုကနေဒါနိုင်ငံကခိုလုံခွင့်ပေးဖို့ခေါ်ယူတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချခဲ့တဲ့ကိစ္စပါ။တကယ်တော့ဒုက္ခသည်တွေအကျိုးကိုတကယ်လိုလားတဲ့ဆိုရင်ဒုက္ခသည်တွေဟာတကယ်ပဲလူအခွင့်ရေးချိုးဖောက်မှုတွေခံခဲ့ရသလားဆိုတာကဘာကိုပြုံးမွေလင်းလင်းသိစေခြင်းတတိယနိုင်ငံတွေကခုံလုံခွင့်ပေးတာကိုခွင့်ပြုရုံပဲဖြစ်ပါတယ်။ ဒါပေမဲ့အခုလိုကနေဒါသွားခွင့်မပေးတာဟာလဲဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ကိုတန်တရားဝင်စရာကောင်းပါတယ်
။နောက်ထပ်ပြဿနာတွေကတော့မွတ်စလင်ဒုက္ခသည်တွေကြားမှာရှိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေသုံးသက်တယ်လို့ဒုက္ခသည်စခန်းထဲရောက်နေတဲ့အကြမ်းဖက်သမားတချို့မြန်မာနိုင်ငံတွင်းအကြမ်းဖက်မှုမှာပါဝင်ခဲ့သူတချို့ကတော့ပြန်လာခြင်းမှမဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတကာပြောတဲ့9သိန်းကျော်မြန်မာအစိုးရဘက်ကတရားဝင်ပြောတဲ့4သိန်းခွဲလောက်ရှိမဲ့ဒီဒုက္ခသည်တွေထဲမှာအဲ့ဒီအရေးအတွက်ဟာနည်းနည်းလေးပဲရှိနိုင်ပါတယ်။တချို့ကတော့ကနေဒါအပါအဝင်တတိယနိုင်ငံတွေကိုထွက်ဖို့ဆန္ဒရှိသူတွေလည်းပြန်မလာခြင်းမဟုတ်အများစုကြီးကတော့သူတို့လုံခြုံရေးစိတ်ချရရင်ဝမ်းစာရှာဖွေစားတောက်ရင်အဆင်ပြေလွယ်ကူမယ်ဆိုရင်အရင်အခြေအနေထက်မဆိုးဘူးဆိုရင်မြန်မာနိုင်ငံပြန်လာခြင်းကြမှာပါပဲဒါပေမဲ့အဲ့လိုလူတွေသူတို့ဘာသာသူတို့မြန်မာနိုင်ငံပြန်နိုင်နဲ့တီးတန့်လမ်းကြောင်းရှိမနေနိုင်ပါဘူးအဓိကအဖြစ်လူချင်းနဲ့အခွင့်အရေးရဖို့တောင်းဆိုနေတဲ့အုပ်စုခေါင်းဆောင်တွေနိုင်ငံတကာရောက်နေတဲ့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကတော့အဲ့ဒီလိုလူတွေပြန်မသွားအောင်စီယုံတန်စီယုံအင်အားသုံးတန်အင်အားသုံးချမှအသေးချပါပဲဘလို့ပဲဖြစ်ဖြစ်နစ်နာနေရတာကတော့မြန်မာအစိုးရတက်မတော်နဲ့ပြည်သူတရက်လုံးမှာရခိုင်အရေးဟာခီးသွားလာရေးလုပ်ငန်းလို့ကဏ္ဍသေးသေးလေးတွေလောက်ကိုထိခိုက်နေတာမျိုးမဟုတ်ပေအနောက်ကဘာရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေနိုင်ငံတကာဆက်ဆံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာပါထိခိုက်မှုတွေရှိနေပါပြီကျင်းပပြီးခဲ့တဲ့စင်ကာပူအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအစိုးရတာဝန်ရှိသူတွေကဒုက္ခသည်တွေပြန်လည်ခံရေးမြန်မာဘက်ကပြင်ဆင်ထားမှုတွေအာဆီယံနိုင်ငံတွေကိုလေ့လာဝင်ပေးမယ်လို့ပြောဆိုခဲ့ပါတယ်အလားတူကုလသမဂ္ဂအဖွဲ့ကိုလည်းခွင့်ပြုပေးတင်ပါတယ်။မွတ်စလင်ဒုက္ခသည်တွေပြန်လာတဲ့အခါကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးတဲ့အခါအဲ့ဒါကိုကန့်ကွက်ဆန့်ကျင်လာမဲ့ကိစ္စတွေအရေးလဲချိုတင်ဆွေးနွေးညှိနှိုင်းထိရှင်းထားတင်ပါတယ
်။အရေးကြီးဆုံးကတော့ဒုက္ခသည်ပြန်လက်ခံရေးတွေမကလက်ရှိထွက်မပြေးပဲကြာနေတဲ့မွတ်စလင်တွေတဘာဝကြကြလူခွင့်ရေးရှိရှိအသက်မွေးဝမ်းကြောင်းပြုနိုင်ရေးနေထိုင်သွားလာရေးဖန်တီးပေးဖို့ပါပဲ။အဲ့လိုစနစ်တကျလုပ်ပေးနေကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသိအောင်လေ့လာဖို့တည်င်းယူဖို့လမ်းဖွင့်ပေးဖို့လိုပါတယ်။ဒါ့အပြင်ဒုက္ခသည်ပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့အချိန်မြင့်ညှိနှိုင်းလုပ်ကင်ပြီးတကယ်လို့အဲ့ဒီဘက်ကမယုံသားမှုတွေရှိခဲ့ရင်နိုင်ငံတကာသိအောင်ဖွင့်ချသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဒါကတော့ဦးစီသူအောင်မင်းရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။
ဒီဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်လှေပြက်ပြီးတော့ရောင်တိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆက်ရောက်လာလို့အာနာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အခြေမှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားသလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြားမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒီကညတိုင်းရည်ဒီလဲအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုည9:00မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ Mac Confuse ထွေးနဲ့ကိုငင်းချမ်းတို့တင်ဆက်ထားတာဖြစ်ပါတယ်။
ဂျပန်နိုင်ငံက professional ကျူးကွန်သမားတဦးဟာစက္ကန့်30အတွင်း24လာခုံပြီးကမ္ဘာစံချိန်တင်လိုက်နိုင်ပါတယ်။ပြီးခဲ့တဲ့အပတ်ကဂင်းနစ်ကမ္ဘာစံချိန်တွေမှာတခြားစံချိန်ချိုးဖို့ကြိုးစားကြသူတွေလိုပဲဟီဂျီကီအီကူယာမဟာ member of release style လို့ခေါ်တဲ့ကျိုးကိုလက်တစ်ဖက်လွတ်လိုက်ပြီးလေထဲမှာတစ်ဖက်လက်ပြပြီးတော့မှပြန်ခုန်ရတဲ့အနေနဲ့စံချိန်တင်လိုက်နိုင်တာပါ။သူဟာကမ္ဘာစံချိန်ခုနှစ်ခုကိုတင်ထားတဲ့သူဖြစ်ပြီးတော့ဒီတစ်ခေါက်မှလည်းသူ့ရဲ့အရင်စံချိန်စက္ကန့်30အတွင်း22ခါခုံနာကိုချိုးလိုက်နိုင်တာပါသူကုလို့စံချိန်တင်မှုကြိုးစားတဲ့နေရာမှာလည်းခလီတွေအများကြီးလိုက်ပါအားပေးခဲ့ကြပါဗျာနောက်ကိုစုံရင်ကျိုးနှစ်ဖက်ကိုလက်နဲ့လိမ်ပြီးခုံတဲ့နည်း
double under crossover အတွက်လဲစံချိန်ချိုးဖို့ကြိုးစားခဲ့ပေမဲ့လို့သူ့ရဲ့စံချိန်ဟောင်းဖြစ်တဲ့ second 30အတွင်း66ချိန်ခုန်ခဲ့တာကိုစံချိန်ကျိုးအောင်မခုန်နိုင်ခဲ့ပါဘူး။ဒီနေ့စောပိုင်းမှာသူဟာ24နာရီအတွင်းကျိုးချိန်ရေ 35,400 ကျော်ခုန်ပြီးစံချိန်သစ်တင်ထားတဲ့သူလည်းဖြစ်ပါတယ်ရှင်။
အာဂျင်တီးနားနိုင်ငံကစဖို့မှုတွေကကမ္ဘာစံချိန်သစ်တင်ဖို့ကြိုးစားတဲ့အနေနဲ့ပီဇာပေါင်း 11,000 ကို12နာရီအတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကဖုတ်ပြခဲ့ပါတယ်။ဘူနိုအဲရစ်မှာကျင်းပတဲ့ဒီပွဲဟာပီဇာဆိုင်ပိုင်ရှင်နဲ့ဘဲသားမုတ်ဆိုင်ပိုင်ရှင်အမ်ပန်နန်ဒါစ်အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးဘဲသားမုတ် 11,000 ကို8နာရီအတွင်းပြုလုပ်ခဲ့တဲ့အတွက်လည်းစံချိန်တင်နိုင်ခဲ့ပါတယ်။ဒုံမုတ်ကီလို 3,000 မော်ဇရဲလာချီစ်ကီလို 3,000 နဲ့ခန်းကျင်သီးအရေလီတာ 1,200 စီ 150 လီတာတန်လွင်စီ 8,800 လီတာကိုသုံးပြီးအခုလိုအိမ်မက်ကြီးကိုအကောင့်ထဲပေါ်ခဲ့တာပါလို့ Abies အဖွဲ့ဥက္ကဋ္ဌ Manuel Jamago ကပြောပါတယ်။ပြီးခဲ့တဲ့နှစ် 2019 ကတော့အီတလီအသင်းက12နာရီအတွင်းပီဇာပေါင်း 1,065 ခုပြုလုပ်ပြီးစံချိန်တင်ထားခဲ့တာပါ။အီတလီကကျောင်းသားတွေလည်းပါဝင်ခဲ့ပြီးတော့အီတလီပီဇာနဲ့အာဂျင်တီးနားပီဇာဘာကွာလဲသင်ယူခဲ့ရပါတယ်လို့ပြောပါတယ်။ပြိုင်ပွဲအတွက်လုပ်ခဲ့တဲ့အစားအသောက်တွေကိုတော့ပရာဟိတအဖွဲ့တွေကိုလှူဒါန်းခဲ့ပြီးပီဇာနဲ့ဘဲသားမုတ်ရောင်းချရာကရရှိခဲ့တဲ့ငွေတွေကိုတော့အာဂျင်တီးနားကဒေါင်းဆင်ဒရုံးယောဂအတွက်အကူအညီပေးတဲ့အဖွဲ့နဲ့မိဘမဲ့ကလေးတွေကိုအကူအညီပေးတဲ့ Lindro Omos Foundation ကိုလှူဒါန်းခဲ့ပါတယ်ခင်ဗျာ
။ဒီပင်အန်စာတို့အယောင်လေးတွေအများဆုံးတူအောင်လုပ်နိုင်တဲ့ဂင်းနေကမ္ဘာစံချိန်ကိုတော့တရုတ်နိုင်ငံကဆဲကျော်သက်73နှစ်အရွယ်ရှူချွန်းယီကချိုးပြလိုက်ပါတယ်။သူဟာတရုတ်ပြည်အရှေ့တောင်ပိုင်းရှာမန်းမြို့ကဖြစ်ပါတယ်။ခြေထောက်နှစ်ဖက်နဲ့ကိုလက်နှစ်ဖက်နဲ့ပါတပိုင်နဲ့ရူဘစ်အန်စာတို့သုံးလုံးကိုအယောင်တူအောင်1မိနစ် 36.39 စက္ကန့်အတွင်းမှာလှုပ်ပြခဲ့တာပါ။ဒါဟာဂင်းနီကမ္ဘာစံချိန်မှတ်တမ်းအတွက်လည်းပထမဦးဆုံးနဲ့အမြန်ဆုံးဖြစ်ပါတယ်။ရွှေဟာအသက်6နှစ်အရွယ်ကတည်းကရူဘစ်အန်စာတုံးတွေကိုအယောင်တူအောင်ဖြည့်ရှင်းခဲ့တာဖြစ်ပြီးသူ့ရဲ့တခြားစံချိန်တွေကတော့ရူဘစ်သုံးလုံးကို၄ရက်မှာလှက်ပတ်ကစားရင်းအမြန်ဆုံး9မိနစ် 6.61 စက္ကန့်အတွင်းမှာဖြည့်ရှင်းနိုင်တာနဲ့နောက်၄ရက်မှာစောက်ထိုးတွဲလောင်းချိန်နေတဲ့အချိန်မှာ 15.84 စက္ကန့်အတွင်းဖြည့်ရှင်းခဲ့တာတွေပါပါတယ်ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေကြောင့်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တူးချင်းထိုင်ပြီးလူတွေ့မင်းမြန်ခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ပပွားနယူးဂီနီနိုင်ငံမှာကျင်းပခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံဟာတရားဝင်သဘောတူညီချက်တစုံတရာမရရှိပဲတင်းငွေနေကပြီးဆုံးသွားခဲ့ပါတယ်။နှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့အေပက်အဖွဲ့ရဲ့တမိုင်းတစ်လျှောက်သဘောတူညီချက်မရပဲပြီးဆုံးသွားတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကြောင့်ဒီထိပ်သီးဆွေးပွဲကိုတက်လာကြတဲ့နှစ်နိုင်ငံခေါင်းဆောင်တွေအကြားကြေညာချက်မှာဘလို့စကလုံးအသုံးလုံးနေထည့်သွင်းဖို့ပြမယ်ဆိုတဲ့အပေါ်သဘောတူညီချက်မရနိုင်ပဲဖြစ်ခဲ့တယ်လို့ပပွားနယူးဂီနီဝန်ကြီးချုပ်ပီတာအိုနီကထိပ်သီးဆွေးပွဲအပြီးမှာပြောပါတယ်။အိန္ဒိယရူပီငွေတန်30တန်ဖိုးရှိတဲ့မြန်မာနိုင်ငံကရွှေချောင်းတွေကိုအိန္ဒိယနိုင်ငံတွေကတရားမဝင်တည်ဆောက်မှုအတွက်အနောက်ဘန်ကောနိုင်ငံပြည်နယ်သားတဦးကိုဖမ်းဆီးခဲ့တယ်လို့ DRI အိန္ဒိယအခွန်ဘာနာဆိုင်ရာထောက်လန်းရေးဌာနကတင်းနှင်းငွေနေမနဲ့မှာပြောပါတယ်။အလေးချိန် 9.2 ကီလိုဂရမ်ရှိတဲ့ရွှေချောင်း56ခုတည်လာတဲ့ပါရဘာပါရာဆိုသူကိုနယူးဂျာပိုက်ဂူရီယထာဘူရာမှာဖမ်းမိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမဏိပူရာနယ်စပ်ကနေအနောက်ဘန်ကောက်ပြည်နယ်ကလကတ္တမြို့ကိုတက်လာတာလို့ဆိုပါတယ်။မြန်မာအစိုးရဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့စင်းစရားတွေအရအခုနှစ်အောက်တိုဘာလအထိမြန်မာနိုင်ငံကိုကမ္ဘာလဲခီးတဲ့နှစ်တသမာ84တန်းလာရောက်လဲပတ်ခဲ့တယ်လို့ပြောပါတယ်။ဒါဟာမနစ်ကတည်းကဆိုင်အနေငယ်တိုးလာတာလည်းဖြစ်ပါတယ
်။ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။VOA ရဲ့တင်းနေတာနေတဲ့ဘက်စီစင်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တွေကနေတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်မှာဆွေးလန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.